ချင်းနဲ့စကိုင်းတိုင်းဘက်ကစစ်ပွဲတွေကြောင့်ကြောင်းမသွားနိုင်တဲ့မြန်မာကလေးတွေဟာအိန္ဒိယနဲ့ဆက်မီဇိုရန်ပြည်နယ်တွေကိုနေတိုင်းဖြတ်ခွာနေကြရတယ်လို့ချင်းအင်ဂျက်ဖက်အဖွဲ့တွေက VOA ကိုပြောပါတယ်။လက်ရှိမှာအသက်၄နှစ်ကနေ၅နှစ်အရွယ်ကြားမြန်မာကလေး2000ကျော်လောက်မီဇိုရန်ပြည်နယ်ထဲမှာစာတင်နေကြတယ်လို့သူတို့ကပြောပါတယ်။မီဇိုရန်ပြည်နယ်အစိုးရကတော့မြန်မာကလေးတွေကိုအိန္ဒိယကလေးတွေနဲ့အတူတောင်းတခွင့်ပေးထားတယ်လို့ Project to Support Refugees from Burma ဆိုတဲ့ PSRB ရဲ့အဖွဲ့ရဲ့တာဝန်ခံက VOA ကိုပြောပါတယ်။
ဒီမီဇိုရမ်ပြည်နယ်အစိုးရရဲ့ခွင့်ပြုချက်အရပေါ့နော်။ကျောင်းတက်ခွင့်ရတဲ့ကလေးတွေကိုပေါ့နော်ဒီဘက်ကသူတို့ရဲ့ဒေသခံကလေးတွေစံကျူအခုနေပေးထားတဲ့ uniform တွေကစ textbook တွေကစပေါ့နော်အစိုးရကဒီပြည်နယ်အစိုးရတွေပြီးတော့ထောက်ခံပေးပါတယ်အကုန်လုံး။ဒါပေမဲ့လို့အလုပ်လုပ်တယ်လို့တော့မရှိဘူးပေါ့
။ Hindi ဘာသာစကားနဲ့တင်တဲ့အိန္ဒိယအကြောင်းတွေမှာတက်နေတဲ့မြန်မာကလေးတွေရဲ့အဓိကအခက်အခဲကတော့ဘာသာစကားဖြစ်ပါတယ်။ဒါကြောင့်ခရီးရန်ဖျားကြောင်တချို့ကိုစာသင်ခန်းလုပ်ပြီးမြန်မာကလေးတွေကိုတီးကြားသင်ပေးရတာမျိုးတွေလည်းရှိပါတယ်။မီဇိုရန်ပြည်နယ်ကစာသင်ကျောင်းတစ်ခုကိုငှားရမ်းပြီးမြန်မာကလေးတွေကိုတီးသက်သင်ကြားပေးနေတဲ့ကျောင်းတစ်ခုလည်းရှိပါတယ်။အဲ့ဒီမှာတော့မြန်မာပြည်ကသင်ယူနယ်ပဲအဓိကသင်ပေးနေတာပါ။ကျောင်းသားဥယျာဉ်ကတော့တရားကျော်ရှိပါတယ်။အခုလိုမြန်မာနိုင်ငံသင်ယူနယ်တီးကြားသင်ပေးတဲ့ကျောင်းတွေမှာတော့ပြည်တွင်းကနေထွက်ပြေးခွာလာတဲ့ဆရာတွေကဥဆောင်သင်ကြားပေးရတယ်လို့မီဇိုရန်ပြည်နယ်လုံခဲ့မြို့ကမြန်မာ Refugee Relief Committee ရဲ့ဦးဆောင်ညွှန်ကြားရေးမှူးစလိုင်းချာလီကပ်က VOA ကိုပြောပါတယ်။နေတိုင်းလဲမြန်မာဘက်ကနေကလေးတရာဝန်းကျင်လောက်အိန္ဒိယမြန်မာနယ်စပ်ကိုဖြတ်ပြီးမီဇိုရန်ဘက်ကိုတောင်းတဖို့ရောက်လာကြတယ်လို့သူကပြောပါတယ်
။သူ့ရောမှာမြန်မာစောင့်ကြည့်နေကိုတက်ရှင်ကြတာလေ။မြန်မာစောင့်ကတချို့ညမှာပြန်ထားတယ်ဆိုသူတို့မှအဲ့မှာတောင်းရှင်ကြတာလေ။ဆက်ဆက်သားရှိတယ်။တော့ကျွန်တော်တို့ကဖြစ်နိုင်လို့ရှိရင်ဒီမှာနေရာရှိတော့ဒီလိုကြီးတဲ့အကုန်လုံးပစုထဲမှာထားတော့အကြောင်းတကြောင်းလို့ပြီးပါအဲ့ဒါပြီးဆိုရယ်ဒါပေမဲ့ကျွန်တော်တို့ကလည်းနေရာမတက်နိုင်ဘူးနော်ပစုလည်းဒီလိုပဲသူတို့ရောသွားမှာပဲနေကြတာပေါ့ကြောမှာပဲဆက်စုတက်တယ်ပစုမတက်ဘူးပေါ့အကြောင်းကသူတို့ဘာသာစကားဖြစ်စေမို့တောင်းလေ
မီဇိုရန်ပြည်နယ်ထဲမှာတောင်းတက်နေတဲ့မြန်မာကလေးတွေက2000လောက်ရှိနေလို့သူကပြောပါတယ်တောက်သုံးနေရှာတဲ့မီဇိုရန်ပြည်နယ်မှာမြန်မာဒုက္ခသည်တွေကနေရာအနှံ့ခွဲပြီးနေရတဲ့အတွက်သူတို့ကိုကျောင်းတစ်ခုထဲမှာတူတူဝေးထဲထားပြီးစာသင်ပေးတာမျိုးကမဖြစ်နိုင်သေးဘူးလို့ချင်းအရက်ဖက်အဖွဲ့တွေက VOA ကိုပြောပါတယ်။အိန္ဒိယနယ်စပ်မှာခိုလုံငင်တဲ့မြန်မာဘက်ကဒုက္ခသည်တွေရဲ့စားဝတ်နေရေးအတွက်အိန္ဒိယအခြေစိုက်ချင်းအရက်ဖက်အဖွဲ့တွေဒုက္ခသည်ကူညီကယ်ဆယ်ရေးအဖွဲ့တွေကဝိုင်းဝန်းထောက်ပံ့ထားတာပါ။မြန်မာစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံနဲ့ဝင်ရောက်လာတဲ့မြန်မာဒုက္ခသည်အရေးအတွက်က၄ဆောင်းဝင်းကျင်ရှိတယ်လို့ချင်းအရက်ဖက်အဖွဲ့တွေကအကြမ်းင်းခန့်မှန်းထားပါတယ်။မြန်မာဘက်ကစစ်ပွဲအခြေအနေပေါ်မူတည်ပြီးဒုက္ခတဲ့အရေးအတွက်ကမကြခနာဆိုတယ်လို့အပြောင်းအလဲရှိတတ်တယ်လို့သူတို့တွေကပြောကြပါတယ်ခင်ဗျာ